လေးစားရပါတော့တောတာရှင်များရှင်လောကအကြောင်းတကယ်သိတဲ့လူတစ်ယောက်ဟာသူ့ကိုနောင်လာနောက်သားတွေကအမှတ်တရရှိနေအောင်တစုံတရာကိုစူးစူးဆိုက်ဆိုက်လေးလေးနက်နက်လှုပ်ခဲမှာအမှန်ဖြစ်ပါလေနိုင်ငံရေးအကျဉ်းသားဘဝတော်လှန်ရေးသမားဘဝနဲ့ရုံးကန်ရှင်တန်နေသူဖရိုမန်းငိမ့်မောင်ကိုမိရထားဝင်ကြီးဦးအောင်မင်းကိုတိုင်မိခင်အဖွဲ့အစည်းစီပြန်ပို့ပြီးမကြခင်မှာဒုက္ခတဲ့စခန်းထဲကိုဖရိုမန်းငိမ့်မောင်ရောက်လာခဲ့ပါတယ်ဖရိုမန်းငိမ့်မောင်ကသူ့ရဲ့စတုထအချိန်မြောက်အကျဉ်းသားဘဝခံစားမှုနဲ့တမိုင်းအတွက်တန်ဖိုးမဖြတ်နိုင်တဲ့လှုပ်ဆောင်ချက်တွေကိုခုလိုပြန်ပြောင်းပြောပြခဲ့ပါတယ်ကူမင်းလေးစိတ်မှာပတ်စပို့အတုကင်ဆောင်မှုနဲ့တရုတ်အာဏာပိုင်တွေကကျွန်တော်ကိုမြမပြည်ပြန်ပို့မယ်ဆိုတော့ပြန်မပို့ဖို့ကျွန်တော်ပြောပါတယ်ကျွန်တော်ကအတိုက်ခံဒီမိုကရေစီအင်အားစုမှုပြန်ပို့ရင်အဖမ်းခံရမယ်လို့ပြောခဲ့ပါတယ်ကူမင်းလေးစိတ်ကနေထိုင်းလေးစိတ်အခောက်ခောက်အခါခါစီးပြီးတော့မှမြမပြည်ကိုရောက်ခဲ့ပါတယ်ကျွန်တော်အိမ်အပြန်လေးရင်လက်မှတ်ကလာအိုလက်မှတ်မှုလာအိုခရီးစဉ်ပဲလို့စိတ်ထဲထင်ထားတာပါလေးရင်ဘောကနေကြည့်တော့ချောင်းတွေမြောင်းတွေစပားကင်းတွေကမြမပြည်နဲ့တူလိုက်တာပေါ့ရွှေတကုံဖျားကြီးကိုဘွားကနေဖူးလိုက်ရမှငါတော့မြမပြည်အပို့ခံလိုက်ရပြီလို့တွေးမိတယ်ဒီတော့စိတ်ကိုဒုံဒုံချပြီးလာမဲ့ကိစ္စကိုရင်ဆိုင်ဖို့ပြင်ဆင်ရပါတယ်မင်္ဂလာတုံလေးစိတ်ကိုလေးရင်ဘီးချလိုက်တာနဲ့အာနာပိုင်တွေအရင်ဆုံးတက်လာပြီးပတ်စပို့အတုကင်ဆောင်မှုနဲ့ကျွန်တော်ကိုဖမ်းပြီးစစ်တယ်ဗျာကျွန်တော်ကိုလဝကမှုနဲ့အင်းစိန်အချင်းထောင်ကိုပို့လိုက်တယ်ကျွန်တော်ကိုမွန်ပမာတယောက်အဖြစ်နဲ့ပဲတိထားကြတာပါအင်းစိန်အချင်းထောင်ထဲရောက်တော့ကျွန်တော်နှလုံးသားထဲအသွေးအသားထဲမှာဟိုးလွန်ခဲ့တဲ့အနှစ်40ကျော်ကကိုကိုချုံမပို့ခင်ခံစားမှုမျိုးကိုခံစားရပါတယ်အချင်းထောင်ထဲမှာအသက်ပေးသွားတဲ့ဆရာဦးခင်မောင်မြင့်ကိုတင်မောင်ဝင်းမန်းတာဝိတ်တို့ကိုကျွန်တော်တတိရတယ်သူတို့ရဲ့စွန့်လွတ်မှုတွေကိုတတိရပြီးကျွန်တော်မှာခွန်အားတွေရှိသွားပါတယ်ကျွန်တော်လက်ရှိအသက်80ကိုမိထားလိုက်တယ်ကျွန်တော်တို့ငငယ်ကအင်းစိန်အချင်းထောင်ငါးတိုင်မှာရှိတဲ့တရက်ပင်တွေမရှိတော့ဘူးဘန္နာပင်တွေပဲရှိတော့တယ်နှစ်ထပ်ဆောင်တွေလည်းမရှိတော့ဘူးလဝကမှုနဲ့အမိန့်ချပြီးမကြခင်မှာကျွန်တော်ဘသူဆိုတာအာနာပိုင်တွေတိသွားပြီးစစ်ကြောရေးပြောင်းဝင်ပါတယ်နေမနာညမနာ3ရက်စစ်တယ်သူတို့တိသွားပြီးဆိုရင်ကျွန်တော်တို့ဖြတ်တန်းခဲ့တဲ့အတွေ့အကြုံရအမှန်တိုင်းသာဖြေငင်းမနေနဲ့တော့ကျွန်တော်အမှန်တိုင်းပဲဖြေလိုက်တယ်ကျွန်တော်ဖြစ်စဉ်အမှန်ကိုသိသွားပြီးနောက်ပိုင်းနေပြည်တော်ကတာဝန်ရှိသူတွေကျွန်တော်ကိုလာတွေ့ကြတယ်။ပါတီကျွန်တော်တို့ KNU နဲ့ဆွေးနွေးခြင်းနဲ့ပါတီကူညီပါတဲ့။ကျွန်တော်ခေါင်းအေးအေးထားစဉ်းစားပြီးမှအဖြေပေးမယ်လို့ပြန်ဖြေလိုက်တယ်။ကျွန်တော်ကိုကိုချုံကနေစွန့်စွန့်စားစားပင်လယ်ကိုဖြတ်ပြီးကမ်းခြေရောက်လို့မွန်ပြည်သစ်ပါတီကတကြီးကိုအမှန်တိုင်းပြောအကူအညီတောင်းခဲ့တာလေ။သူကစစ်တပ်ကိုတည်င်းပေးလိုက်လို့ကျွန်တော်တို့ပြန်ပြီးအဖမ်းခံလိုက်ရတယ်။အချုပ်ခန်းထဲကိုလာကြည့်ပြီးကျွန်တော်ကိုပြုံးပြတဲ့တကြီးရဲ့အပြုံးကကျွန်တော်နှလုံးသားကိုဓားနဲ့မှုန်းလိုက်တယ်လို့ပဲ။ကျွန်တော်တို့ပေးရတဲ့အရင်အနှီးကတိတ်ကြီးတယ်။တကြီးတတိထားနေကျွန်တော်နဲ့ပြန်ဆုံရင်မလွယ်ဘူးလို့ပြောခဲ့တယ်။နောက်အချိုးအကွေတစ်ခုမှတကြီးနဲ့ကျွန်တော်ပြန်ဆုံတယ်။ကျွန်တော်အသက်အတွေ့အကြုံကာလဖြတ်သန်းမှုကအတန်အတင့်ရင့်ကျက်မှုကိုပေးခဲ့တယ်။ဒီတော့တကြီးနဲ့ပြန်ဆုံတွေ့ချိန်မှာလက်စားမချေပဲတင်မုံချေခဲ့တယ်။လက်စားချေတာကလွယ်တယ်။လွယ်ကူတဲ့အလုပ်ကိုတလိပ်ဆန်တွေတောင်လုပ်နိုင်တယ်။ခွင့်လွှတ်ဖို့ကပိုခက်ခဲတယ်။ခက်ခဲတဲ့အလုပ်ကိုငါလုပ်နိုင်ရမယ်လို့တွေးလိုက်တော့ကျွန်တော်ပေါ်ပါသွားတယ်။ကျွန်တော်ညစဉ်တရားထိုင်တယ်။အကျိုးတရားတိုင်းမှန်သမျှအကြောင်းတရားရှိတယ်။နောက်ရက်ကျွန်တော်စီလာတွေ့တဲ့သူတွေကိုပြောလိုက်ပါတယ်။ဘိုးချုပ်တန်းရွှေနဲ့DKPA ကိုးကွယ်တဲ့ဆရာတော်ရှိတယ်။ဆရာတော်ကိုယုံကြည်နိုင်တယ်လို့ပထမခြေလှမ်းကျွန်တော်လှမ်းလိုက်ပါတယ်။ကျွန်တော်ကိုယုံတင်တော့ရှေ့နေဦးကြီးမြင့်ကအမှုလိုက်ပေးတယ်ကျွန်တော်ကျေးဇူးတင်တယ်။သူကတဆင့်ပြင်ပကလူတွေရဲ့အမှားစကားကြားရတယ်လို့ကျွန်တော်ယုံကြည်ရာကိုလည်းအမှားစကားပါနိုင်ခဲ့ပါတယ်။ကျွန်တော်ကိုယုံထုတ်တော့ဒေါ်နော်အုံးလှလာတွေ့တယ်။ကျွန်တော်ကြိုက်တဲ့ငါးဟင်းယူလာခဲ့တယ်။အာနာပိုင်တွေကခမည်းနဲ့ဘာတော်လို့လာတွေ့တာလဲမေးတော့အမျိုးတော်တယ်တဲ့။ခမည်းကမှော်ပြီးမှနေတာ။သူကတော်ထဲမှနေတာ။ဘလို့လို့အမျိုးဖြစ်နိုင်မလဲဆိုတော့သူလဲကရင်၊ကျမလဲကရင် ဒီတဲ့ရင်းစရာမရှိဘူးတဲ့ဒီစကားကြောင့်ကျွန်တော်မှမျက်ရည်ဆိုးရပါနဲ့သူ့ရဲ့တက်ချွမှုကိုကင်တွယ်တတ်ရင်အင်အားတစ်ခုဖြစ်မှာဗျတိတ်တတ်တီကောင်းတယ်ငြိမ်းချမ်းရေးဆွေးနွေးပွဲစတင်နေချိန်မှာကျွန်တော်ကိုတသက်တကျွန်းအမိန့်ချတဲ့နေကအဆောင်ကိုပြန်ရောက်လာတော့အတော့ကိုခံစားလိုက်ရတယ်ကျွန်တော်အချင်းထောင်ထဲမှာနိုင်ငံရေးအသည့်တော်လှန်ရေးအသည့်နဲ့ထောင်စည်းကမ်းတိုင်းနေခဲ့တယ်ပပုံဆိုတာလူရင်ကြီးတယောက်လို့သူတို့သိအောင်လုပ်ခဲ့တယ်အချင်းထောင်ထဲမှာပဲကျွန်တော်ကိုငြိမ်းချမ်းရေးအတွက်သူတို့ဘက်ကဘာတွေပြင်ဆင်သင့်တယ်ဘာတွေလှုပ်ဆောင်ရမယ်ဆိုတာမေးလို့ကျွန်တော်ပြောပြခဲ့တယ်သူတို့ကဗီဒီယိုရိုက်ပြီးသမဏဦးသိန်းစိန်စီပို့တယ်ဒါကြောင့်လဲကျွန်တော်အချင်းထောင်ကလွတ်တော့မိရထားဝင်ကြီးဦးအောင်မင်းကိုငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်မှာကျွန်တော်လုပ်အား30ရာခိုင်နှုန်းပါတယ်လို့ပြောခဲ့တာပေါ့ဦးအောင်မင်းအိမ်မှာကျွန်တော်9ရက်နေခဲ့ရတယ်မိရထားဝင်ကြီးကရင်းရင်းနှီးနှီးဆက်ဆံပြီးသူသိချင်တာတွေမေးတယ်လို့ကျွန်တော်လဲသူတို့သိစေချင်တာတွေပြောပြခဲ့ပါတယ်ဦးတင်ဦးနဲ့ဒေါ်ဆန်းစုကြည်ကိုငြိမ်းချမ်းရေးကြိုးပမ်းမှုဖြစ်စဉ်ဆွေးနွေးပွဲမှာနာယကအဖြစ်ထားတင်တယ်ဘိုးချုပ်ကျော်စိုးကိုတိုင်းပြည်လွတ်လပ်ရေးရယူပေးတဲ့ကျေးဇူးရှင်အဖြစ်ပြန်ခေါ်ဖို့ပြောခဲ့တယ်ဘိုးရန်အောင်ဘိုးစေရဘိုးလက်ရတို့တောထဲတောင်ထဲမှာရေတိမ်နေရတာကျွန်တော်စိတ်ထိတ်ကြိုက်တယ်ဆိုတဲ့အကြောင်းလေးပြောခဲ့တယ်ဦးအောင်မင်းကထိုင်းနဲ့မြန်မာဘာကွာလဲလို့ကျွန်တော်ကိုမေးတယ်မီးလောင်ထားတဲ့ရွာနဲ့မီးမလောင်တဲ့ရွာလိုပဲကွာခြားတယ်လို့ကျွန်တော်ဖြေခဲ့ပါတယ်တိုင်းရင်သားစီးလုံးညီညွတ်ရေးကိုတတ်မတော်ကပဲလုပ်နိုင်တယ်စီးယုံရေးပြိုကွဲအောင်လဲတတ်မတော်ကပဲလုပ်နိုင်တယ်တတ်မတော်ကနေရဒေသအသီးသီးကိုရောက်ပြီးလူတို့ဘဝကိုတခြားသူတွေတဲ့ပုံမူထိတွေ့ရသူတွေဖြစ်တယ်လို့ကျွန်တော်အကြံပြုခဲ့ပါတယ်ရှင်လေးစားရတဲ့တောတာရှင်များရှင်ယနေ့နိုင်ငံရေးအချိုးအကွေ့ပြောင်းလဲလို့ကျွန်တော်လွတ်မြောက်တာအသက်ရှင်တာအသက်ပေါင်းများစွာရင်းပြီးမှယူရတဲ့နီးတဲ့မေတ္တာတရားနဲ့နားလည်မှုကိုအခြေခံပြီးယူရတဲ့နီးကမှန်ကန်တယ်ဆိုတဲ့ဖထိုမန်းငိမ့်မောင်ကိုနက်နက်ရှိုင်းရှိုင်းဂုံပြုလိုက်ရပါတယ်ရှင်တောတာရှင်များမြဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ